ဒါမဲ့ဇူလိုင်လ3ရက်နေ့မှာ2021ရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒူအိုဂတာဦးအောင်မင်းဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့နဲ့ထိုင်းနိုင်ငံမှာတွေ့ဆုံမှုရှိပြီးဒီဆွေးနွေးပွဲဟာမြန်မာပြည်ငင်းချင်းလုပ်ငန်းစဉ်80လားရပ်တန့်သွားမလားဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမယ်အခြေအနေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းချောက်ကို ဆောင်တွေလောကီလာညီလာခံမှာပြန်လည်ဆွေးနွေးပြင်ဆင်လိုက်တဲ့နောက်နှစ်ဖက်အကြားတိစုံမှုတွေဖြစ်နေတာတွေကိုဆက်လက်ညှိနှိုင်းဖို့အတွက်ပြည်ထောင်စုဝန်ကြီးဦးအောင်မင်းဟာဒီအပိုင်းအတွင်းထိုင်းနိုင်ငံကိုတွားရောက်ဖို့ရှိနေတာဖြစ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းအကြံပေးတူဦးဖြစ်တဲ့ဦးလောင်မောင်ရွှေကအခုလိုပြောပါတယ်
။၃ရက်နေ့မှာတွေ့ရတော့နှိမ့်နိုင်နေတော့မှရှိတယ်။ဒီလိုကတော့ PWC နေနဲ့တော့မဟုတ်ပါဘူး။ဦးအောင်မင်းကောင်းဆောင်နဲ့ဟိုအဖွဲ့နဲ့လည်းတွေ့မှာတော်ပြီးတော့ဝန်ကြီးဦးအောင်မင်းနေနဲ့အခုစိုးရွားကနေပြီးတော့ဆောင်ရွက်နေတဲ့ညီငယ် process ပေါ်မှာရပ်တည်မှုပေါ့။နောက် SNCA ပေါ်မှာစမ်းသပ်ထားပါပေါ့နော်။အဲဒါတွေကအကုန်လုံးသွားရှင်းပြမှာပါပဲအရှင်းပြပြီးတဲ့နောက်ပိုင်းမှာပဲအဲဒီတိုင်းကကောင်းဆောင်နေဒီပြောတဲ့ပုံမှာမူတည်ပြီးတော့ပဲဒါဆက်ပြီးဆောင်ရမယ်လို့ဆိုတော့ဆန္ဒနိုင်မယ်ထင်တယ
်ပြည်တော်စုဝန်ကြီးဦးအောင်မင်းကအဓိကရှင်းလင်းမဲ့အချက်တွေကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာမလာကုံပိုင်းက NCA လို့ခေါ်တဲ့တပြည်တော်အပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလာဆန်းပိုင်းကတော့ပြည်ပြည်နယ်မှာကျင်းပတဲ့လော်ခီလာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကစာချုပ်မူကြမ်းပါအချက်12ချက်လောက်ကိုပြင်ဆင်ခဲ့တယ်လို့ဒီချက်တွေကိုဆက်လက်ဆွေးနွေးဖို့အတွက်အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုလည်းဖွဲ့စည်းခဲ့ပါတယ်။လောကီလာညီလာခံဆုံးဖြတ်ချက်တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဇွန်လ22ရက်နေ့မှာ UPWC နဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးရှင်းလင်းတင်ပြခဲ့ပါတယ်။ဒီတင်ပြချက်ပေါ်တုံ့ပြန်ချက်နဲ့လက်တလောဦးအောင်မင်းလာအောင်မဲ့ခီးစဉ်ပေါ်မှာတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကအခုလိုပြောဆိုပါတယ်
။သူတို့ကယူမီယာအဖြစ်တော့လက်မခံချင်ဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရှင်းလင်းပြလိုက်တော့သူတို့ကတော့အထက်ကိုပြတင်ပြမယ်။ပြန်ပြပြီးတော့ဒီလာမဲ့ဒီဒီလိုင်းပထမပတ်မှာလာပြီးတော့ပြောပြမယ်အဲ့ဒါကိုလက်ခံနာမခံဘူးလားဆိုတဲ့ဟာအဖြေလက်ပေးမှာပေါ့ဗျာရေကြီးရအဖြစ်တော့ပြေတုံးလေးရတလောက်မှာအဲ့ဒီရပိုင်းမှာနိအလုတ်တော်ဘဲတော်ဘဲတရားဝင်ပြည့်တဲ့တော်မဟုတ်ဘူးဗျာ
ဦးလာမောင်ရွှေကငင်းချင်းဆွေးနွေးပွဲအလားလာဟာဝင်ကြီးဦးအောင်မင်းရှင်းလင်းတင်ပြတဲ့အချက်တွေပေါ်တန်သာခေါင်းဆောင်တွေကဘလို့တုံ့ပြန်မလဲဆိုတဲ့အပေါ်မူတည်တယ်လို့ပြောဆိုထားပါတယ်ဦးနိုင်ဟန်သားကတော့တိုင်းရင်းသားတွေဘက်ကလည်းထိပ်သီးခေါင်းဆောင်တွေချမှတ်ထားတာကိုပြင်ဆင်ဖို့ခက်ခဲကြောင်းပြောဆိုပါတယ်
။မတ်လ31ရက်နေ့လက်မှတ်ထိုးတော့ကပြောရမယ်။ NCCP နေနဲ့ကတော့အပြတ်အဖြေပြီးလို့ရတဲ့ဖွဲ့စည်းမျိုးမဟုတ်ဘူး။အဲ့ဒါကိုထိပ်သီးခေါင်းဆောင်များကိုတင်ပြရမှာဖြစ်တယ်လို့အထက်အင်းကနေပြီးတော့မှလိုအပ်ရင်ပြင်ဆင်ပြည့်စုံမှုတွေလုပ်ပြီးတော့မှထပ်မံဆွေးနွေးရမယ်ဆိုတဲ့ဟာလေ။ကျေးဇူးလေးနဲ့ပြောထားတယ်ဗျာနော်သဘောတူလက်မှတ်ထိုးရစာလည်းမလဲအဲ့ဒါလည်းပါပဲဗျာအဲ့ဒါလို့ပေါ်ချထားရတာနဲ့ပေါ့ဗျာအခုကျတော့ဟိုမပြင်းတော့ဘူးသတိအဲ့လိုပြောလာတဲ့အတွက်ပေါ့ဗျာကျွန်တော်တို့လည်းစိတ်မကောင်းဘူးရတာနော်ကျွန်တော်တို့ကလည်းသူကြီးကောင်းဆောင်နဲ့ချမှတ်ထားတဲ့သုံးချက်ချက်ဆိုတော့ကျွန်တော်တို့လည်းပြင်လို့ရတာမဟုတ်ဘူးလေဗျာ
နိုင်ငံတော်သမ္မတဦးသိန်းစင်ကအစိုးရအနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အသိရှိကြောင်းကိုလာဇင်ရေဒီယိုမိန်ကွန်းမှာမေလာစန်းကထည့်သွင်းပြောဆိုထားပါတယ်။ပြစ်ခတ်ရစေးရေးဆောင်ရွက်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ2012ခုနှစ်နှစ်ကုန်ပိုင်းကစတင်ပြီးငင်းချမ်းရေးအတွက်ဆွေးနွေးခဲ့တာဖြစ်ပါတယ်။2013ခုနှစ်နိုဝင်ဘာလကစပြီး UPWC နဲ့ NCCT တို့ဟာပြည်ရင်းပြည်ပမှာအလို့သဘော22ကြိမ်နဲ့တရားဝင်9ကြိမ်တွေ့ဆုံပြီးတဲ့နောက်ဆုံးမူကြမ်းကိုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်